နှစ်တကူရိုးရာတကြံပွဲတော်တွေကိုမြန်မာနိုင်ငံတဝက်မှကျင်းပနေတာမှာရန်ကုန်မြို့မှာစီးပွားပြည့်ရေကစားမန်တက်ကြီးတွေမရှိပေမဲ့အုပ်စုဖွဲ့ရေကစားမန်တက်တွေရှိတဲ့နေရာတွေမှာတော့တော်တော်လေးစီကားပါတယ်ရင်ကျေးမှုတကြံပွဲအဖြစ်ကျင်းပနေတဲ့မန္တလေးမြို့မှာတော့လမ်းလျှောက်တကြံဆိုပြီးတည်တံ့လှုပ်ပေးထားတဲ့နေရာမှာရေကစားသူတွေပျော့ပျော့ရွှင်ရွှင်ရေကစားကြတာမြင်ရပါတယ်။မွန်ပြည်နယ်ကတကြံပွဲတွေမှာလည်း25နှစ်လောက်ကွဲပြောက်ခဲ့တဲ့တန်ကြပ်အဖွဲ့ရဲ့အပြိုင်အဆိုင်တန်ကြပ်တန်တွေအလှရင်တွေနဲ့လှည့်လည်ဖျော်ဖြေမှုတွေကိုဒီနှစ်မှာပြန်လည်မြင်လာရတယ်လို့ဒေသခံတွေကပြောပါတယ်။ရှမ်းပြည်နယ်မှာဆိုရင်လည်းရှမ်းရိုးရာဒလိအတိုင်းတက်ကြီးရွယ်ဦးတွေကိုကောင်းလျှော်ခြေသေးလက်သေးလီးပြုစုကုသိုလ်ယူကြသလိုဖျားသွားဖုံးကြီးကြောင်းသွားအလူလောက်ကြပါတယ်။ကရင်ပြည်နယ်မှာလည်းရေကစားကြတဲ့အပြင်ဒလိထုံးစံအတိုင်းထူးကြတဲ့နေရာတွေကိုသွားပြီးပျော်ကြတယ်လို့ကရင်တိုင်းရင်းသားတွေကပြောပြပါတယ်။အခုလိုမြန်မာနိုင်ငံမှာတကြံပွဲကိုဆင်နွှဲနေသလိုအိန္ဒိချင်း၊ထိုင်း၊လာအိုနဲ့ကမ္ဘောဒီးယားနိုင်ငံတွေမှာလည်းနှစ်တကူရေသပင်ပွဲတော်တွေကိုဆင်နွှဲနေပါတယ်။ရိုးရာထုံးစံအတိုင်းတက်ကြီးရွယ်အိုတွေကိုကြောကြဖျားဆင်းတူတွေကိုရေတပ်ပယ်ကြသလိုဖုံးကြီးကြောင်းတွေသွားပြီးတော့အလူအတန်းတွေလုံနေကြပါတယ်။ထိုင်းနိုင်ငံမှာပြီးခဲ့တဲ့အောက်တိုဘာလတုန်းကဘယင်ကြီးဘူမီဘောအတူရာတက်ကွဲလွန်သွားခဲ့ပြီးတဲ့နောက်ဝန်နေချင်းအထိတ်အမှတ်နဲ့အများစုကအဖြူနဲ့အမဲရောင်ကိုသာဝစ်ဆင်ခဲ့ကြရကနေအခုဆောင်ခရန်နှစ်တကူကာလမှာတော့အဝိအစားရောင်စုံကိုပြန်လဲဝစ်ဆင်တာမြင်ရတာထူးခြားနေပါတယ်။ဆောင်ခရန်ပွဲတော်စတင်တဲ့ပထမ3ရက်အတွင်းမှာတင်ရင်တိုက်မှုတွေကြောင့်သေဆုံးသူ160ထက်မနည်းရှိတယ်လို့ထိုင်းအာဏာပိုင်တွေကပြောကြားခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မဲဆောက်မြို့မှာတော့အရက်မူးနေတဲ့လူငယ်အချင်းချင်းရပ်ဖြစ်ရာကတနက်နေ့ပြကြလို့2ယောက်သေဆုံးခဲ့ပါတယ်ရှင်။